ောပြောပွဲကိုတနေ့တနေ့လည်းရင်တနာရီတနာရီဘုန်းကြီးတို့ဟောပြောဖို့သတ်မှတ်ထားတာဖြစ်တဲ့အတွက်ကြောင့်တရဏဂုံသီလအလုံးသောဗုဒ္ဓဘာသာသူတော်ရှင်တို့မှာပြည့်စုံပြီးသားလို့ဘုန်းကြီးတို့သတ်မှတ်ယူဆပါတယ်ဘုရားရှင်အလွန်တရာတူတောင်းတဲ့အချိန်ကာလအတွက်မှာတရဏဂုံသီလခံယူခြင်းကိုဘုန်းကြီးတို့ပြည့်ပြည့်စုံပြီးတဲ့ပုဂ္ဂိုလ်တို့အတွက်ထမှန်၍တရဏဂုံသီလခံယူခြင်းမပြုကြပဲဘုရားရှိခိုးဖြင့်ဘုန်းကြီးတို့အခမ်းအနားကိုစတင်ကြရအောင်ဘုရားရှိခိုးနဲ့စတင်တဲ့အခါမှာဒီဟောပြောပဲအခမ်းအနားကိုတက်ရောက်လာကြတဲ့ပရိသတ်ထက်မှာဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်များပါလာခဲ့ရင်ထိုဘုရားရှိခိုးကိုမဆိုပဲလွတ်လပ်စွာနေနိုင်ပါတယ်ဘုရားဘာသာသူတော်ရှင်တို့အတွက်ဤဘုရားရှိခိုးကိုလိုက်လိုက်လဲလဲဆိုကြရအောင်ပါဘုရားရှိခိုးကတော့ဘလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်ဘလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်စလုံးသုံးလုံးနဲ့ပါပါဠိစာပိုက်သုံးပိုက်သေးဖြစ်ပါတယ်အဲ့ဒီစာပိုက်ကိုကြည့်ပြီးတော့ဘုန်းကြီးကရှေးဥစွာသုံးကောက်တန်ပေးလိုက်မယ်။နောက်ထပ်ဘေးသာသုံးကောက်တဏှီတညုတ်တိဆိုကြဖို့ပါ။နမောဝိဝိဇဝါတိနောအနန္တဇိနသာနမောဝိဝိဇဝါတိနောအနန္တဇိနသာနမောဝိဝိဇဝါဒီနောအနန္တဇိနသာသုံးခေါက်ဆိုလိုက်ကြပါနမောဝိဝိဇဝါဒီနောအနန္တဇိနသာနမောဝိဝိဇဝါဒီနောအနန္တဇိနသာနမောဝိဝိဇဝါဒီနာအနန္တဇိနသာအတိပ္ပယ်လိုက်ဆိုကြရအောင်ဝိဝိဇဝါဒီနာအယာယာ၌ခွဲခြင်းစိတ်ရှာဝေဗန်လေးရှိပေသောအနန္တဇိနသာအတိုင်းမသိရုံမာသောတရားတို့ကိုအောင်မြင်တော်မူသောမြတ်ဗုဒ္ဓအားနမောကာယဝစီမနောခြိလယအင်းစလီညွလယလက်ဆောင်မောရေရှိခိုးပါဤအရှင်ဘုရားလုံလောက်ပါပြီအဲ့ဒီဘုရားရှိခိုးဇာပိုက်ကလေးကိုလည်းနေကလေးဘုန်းကြီးတို့ရှေ့ဦးစွာရှင်းပြပါရစေဝိဝိဇဝါဒိနောအနန္တဇိနသဒါဗုဒ္ဓရဲ့ဂုံနှစ်ပုဒ်ဖြစ်ပါဝိပိဇဝါဒီအရာရာဝေပန်လေးရှိတယ်စည်စစ်လေးရှိတယ်မြတ်ဗုဒ္ဓရဲ့တရားတော်ဟာဝေပန်စည်စစ်ထိုက်တဲ့တရားအရာရာမှာဝေပန်စည်စစ်တဲ့ဉာဏ်ရှိသူတို့ရဲ့တရားဖြစ်ပါတယ်ဗုဒ္ဓဝါဒမှာဝေပန်ခွင့်ရှိပါတယ်စည်စစ်ခွင့်ရှိပါတယ်ဗုဒ္ဓဘာသာတရားတော်ဒီဘယ်လိုတရားလဲဆိုရင်ဒီဘက်ကဖော်ပြနေတယ်ဝေဘန်စီစစ်ခွင့်ရှိတဲ့ဘာသာတရားမျိုးပါဝေဘန်စီစစ်ခွင့်မရှိတဲ့ဘာသာတရားမျိုးမဟုတ်ဘူးဒီအကြောင်းအရာကိုနောက်ဆက်လက်ပြီးတော့ဘုန်းကြီးတို့ပြောသွားမယ်ဟောပြောချက်တွေထဲမှာအကျယ်ပြန့်ပါသွားပါလိမ့်မယ်အကြောင်းဝိပိစ္ဆဝါဒီတဲ့မြတ်စွာဘုရားဟာဘယ်လိုပုဂ္ဂိုလ်လဲဆိုရင်ဝိပိစ္ဆဝါဒီအရာရာဝေဘန်စီစစ်လေးရှိတဲ့ပုဂ္ဂိုလ်တူတစုဖြစ်ပါအဲဒီပရိသတ်ပေါင်းသူတော်ကောင်းတို့လည်းပဲဝေဖန်စီစစ်တဲ့ဉာဏ်တော့ရှိရမှာပဲ ဝိပန်စီစစ်တဲ့ဉာဏ်ရှိမှဘာလို့တော့ပရိသတ်ဘန်သူတော်ကောင်းတို့ရဲ့ကိုယ်ကိုယ်ရာဟာမောင်မြတ်တဲ့ကိုယ်ကိုယ်ရာမျိုးဖြစ်နိုင်တယ်ဝိပန်စီစစ်တဲ့ဉာဏ်မရှိသူတို့ရဲ့ကိုယ်ကိုယ်ရာသည်မောင်မြတ်တဲ့ကိုယ်ကိုယ်ရာမျိုးမဖြစ်နိုင်ပါဘူးဒါကြောင့်ဝိပိစဝါဒီနောဆိုတာဟာကိုယ်ကိုယ်ခံတဲ့ဗုဒ္ဓရဲ့ဂုံကိုအာယုံပြုပြီးတော့ကိုယ်ကိုယ်ကြံ့တဲ့သူတော်ရှင်တို့မှစိတ်မှန်တဲ့ကိုယ်ကိုယ်ရာကိုရပါစေရကြပါစေဆိုတဲ့ရည်ရွယ်ချက်ဖြင့်ဝေဖန်တဲ့ဉာဏ်ရှိကြပါစေဆိုတဲ့ရည်ရွယ်ချက်ဖြင့်ဝိပိစဝါဒီနောဆိုတဲ့ဗုဒ္ဓရဲ့ဂုံတစ်ပုဒ်ကိုဘုန်းကြီးတို့ထုတ်ပြီးတော့ဒီကနေ့ရှင်းကိုးသွင်းမှုပြုရပါတယ်တိတိတမအဘကမင်းတရားဌိနံဆန်စဉ်ကာလမှာဗုဒ္ဓသာသနာတော်ထဲမှာယဟန်အယောင်ဆောင်ပြီးတော့တိဋ္ဌိညာစွာတို့ယဟန်ဝိ့၍နေကြစေတို့ယဟန်တိဋ္ဌိယဟန်အတုတွေကိုယဟန်အစစ်နဲ့ခွဲဖို့ရအဘကမင်းတရားကစစ်ဆေးမေးမြန်းသောအခါယဟန်တွေကိုတပါးချင်းတပါးချင်းအရှင်ဘုရားတို့ဗုဒ္ဓရဲ့ဝါဒသည်ဘယ်လိုဝါဒပါလဲလို့အသောကမင်းကြီးကမေးတယ်ဒီတော့ယဟန်တို့ဘာပြောသွားတယ်လဲလို့ဆိုတော့ဗုဒ္ဓရဲ့ဝါဒသည်သတ္တဝါဒယုံဉာဏ်တို့မြဲတယ်ဆိုတဲ့ဝါဒပါလို့ဆိုကြတယ်အဲ့ဒီယဟန်လူထွက်စေတချို့ယဟန်ကတော့ဗုဒ္ဓရဲ့ဝါဒသည်အုတ်စိဒဝါဒသေပြီနောက်ဘာမှမဖြစ်ဘူးဆိုတဲ့ဝါဒမျိုးလို့ဒီလိုပြောတယ်အဲ့အဲ့ဒီယဟန်လူထွက်စေတချို့ယဟန်ကြတော့ဗုဒ္ဓရဲ့ဝါဒသည်ဘာဝါဒလဲလို့မေးလိုက်တော့ကောင်းမှုမကောင်းမှုပြုဖို့မလိုဘူးဆိုတဲ့အကရိယဝါဒ။အဲအဲ့ဒီယဟန်လည်းလူထွက်စေ။အဲ့ဒီလိုစစ်စစ်စစ်စစ်သွားခဲ့ရ။ယဟန်တော်ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ဗုဒ္ဓဘာသာစစ်စစ်ယဟန်တော်များကိုမေးတဲ့အခါကြတော့ရှင်ဘုရားဗုဒ္ဓရဲ့ဝါဒကဘာဝါဒလဲလို့ဆိုတဲ့အခါဝိပိစဝါဒပါလို့ဖြေတယ်အဲ့ဒီယဟန်ဗုဒ္ဓဝါဒကိုတကယ်နမ်းလေပြီးတော့ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ယဟန်ပဲဆိုပြီးတော့အာသောကမင်းတရားကကိုးကွယ်တော်မူခဲ့ပါတယ်။ဒါကြောင့်ဗုဒ္ဓရဲ့ဝါဒသည်ဘာဝါဒလဲလို့ဆိုရင်ဘုန်းကြီးတို့ပရိသတ်များဤဖယားရှိခိုးတစ်ပိုက်နဲ့ပဲအဖြေကတော့ပေါ်နေပါပြီ။ဗုဒ္ဓရဲ့ဝါဒသည်ဘယ်နဲ့ဝါဒပါလဲ။ဝိပိစ္ဆဝါဒဝေပံခွင့်ရှိတယ်စီစစ်ခွင့်ရှိတယ်ကိုယ်ွယ်ပြီးမိပြီဆိုရင်အဲ့ဒီကိုယ်ွယ်ခံတဲ့ဘုရားကိုဖြစ်စေယဟန်ကိုပဲဖြစ်စေဘာမှဝေပံခွင့်မရှိဘူးဆိုတဲ့ဘာသာတရားမျိုးမဟုတ်ဘူးတဲ့ဗုဒ္ဓရဲ့ဝါဒဟာအလံတရားလွတ်လပ်တယ်နောက်တစ်ပိုက်အနန္တဇိနတအနန္တဇိနတဒီစကားကတော့ညာဗုဒ္ဓကိုယ်တိုင်ကကြွေးကြော်ခဲ့တဲ့ဇာကားကိုဘုန်းကြီးတို့သုံးထားတာပါ။ဘုန်းကြီးတို့ဗုဒ္ဓသည်ဗုဒ္ဓအဖြစ်သို့ရောက်ပြီးသောအခါဗောဓိပင်ခြေပလင်ပွေကနေပြီးဗောဓိပင်တပတ်လည်းမှာပေါ့လေ49ရက်သတင်းသုံးပြီးတော့ဗာရဏသီဘက်ကိုတပတ်တဲ့ခရီးရှည်ထွက်တော်မူတယ်။ဘာအလို့ငှာလေလို့မေးရင်သစ္စာတရားတွေပြဖို့ဘာလို့ငါပါလဲပါရဏသီဘက်ကိုခရီးထွက်တယ်အဲ့ဒီလိုခရီးထွက်တဲ့အခါပါရဏသီနဲ့ဗုဒ္ဓဂါယာဗုဒ္ဓဂါယာနဲ့ပါရဏသီရဲ့ကြားမှာဂါယာမျိုးဦးကတောအုပ်ကြီးဂါယာမျိုးဦးကတောအုပ်ကြီးအဲ့ဒီတောအုပ်ကြီးကိုဂါယာသီသလို့ခေါ်ပါတယ်ဂါယာမျိုးဦးကတောအုပ်ကြီးကိုဂါယာသီသအဲ့ဒီတော့အုပ်ကြီးတွေမှာအဝတ်လုံးလုံးမဝတ်တဲ့ဒိဋ္ဌိတက္ကရုံကြီးဥပကနဲ့ညဗုဒ္ဓတို့ဆုံကြတယ်။ဘောကြီးတို့ညဗုဒ္ဓကစက်သရေရှိရှိသင်္ကန်းကိုသတ်တယ်ဇာဝတ်ယုံလို့လုံးလုံးအဝတ်မရှိဘူး။ဘောကြီးတို့ဟိရိဩတ္တပတရားထိမ့်သိမ့်တဲ့လောကကြီးကကြီးလိုက်ရင်အဝတ်မရှိတဲ့လူတွေဟာနေတိရိကပုဂ္ဂိုလ်တွေလို့ထိုခေတ်ကဒီလိုဆိုကြတယ်။နေတိရိကစက်တရေမရှိတဲ့ပုဂ္ဂိုလ်တွေပေါ့ဒီလိုဆိုကြဒါပေမဲ့သူတို့ကသူတို့အယူနဲ့သူတို့ဘာပြောလဲအဝတ်မဝတ်ထားမှစက်တရေရှိတယ်အဝတ်ကလေးတစ်ချီကိုတန်ရောစင်တွဲနေတဲ့ပုဂ္ဂိုလ်ဟာဘယ်ကိလေသာတွေကိုဘယ်လိုအောင်မလဲပေါ့လေသူတို့လေသူတို့အကြောင်းနဲ့သူတို့လာ အဲ့ဒါကြောင့်အဝတ်အထည်ကိုတွေ့တာမနေနဲ့တော့အကုန်စွန့်ဆိုပြီးတော့တန်စွန့်မရစွန့်ဇနီးစွန့်ဓိစွန့်နန်းစွန့်အိုးစွန့်အိမ်စွန့်ဒါလောက်စွန့်ရုံနဲ့အာမရတန်ရောက်စဉ်အကျွမ်းမဲ့ဖြတ်တယ်ဆိုပြီးတော့အဝတ်ပါအကုန်စွန့်ရတဲ့ပုံကိုယ်လေးဟာဗုဒ္ဓမပွင့်ပေါ်မီဗုဒ္ဓနဲ့ခေတ္တိုင်အများကြီးရှိပါတယ်သူတို့ကပြောတယ်သူတို့ကိုယ်သူတို့အောင်မြင်သူတွေတဲ့အောင်မြင်သူတွေတဲ့ဘာအောင်တာလဲဆိုတော့ကိလေသာကိုအောင်တာအဝတ်ကလေးမှာစွဲနေတဲ့အစွဲဆိုတဲ့တန်ရောစဉ်ကိလေသာကိုတောင်းအောင်ပြီးတဲ့အတွက်ကြောင့်မဟုတ်လို့သူတို့ကအောင်မြင်သူတွေလို့ပြောပါတယ်အောင်မြင်သူဆိုတဲ့ဇာတ်ဟာဇိနာပါပဲအဲ့ဒီဇိနာကိုအိန္ဒိယကအတန်ထက်တော့ဂျီနာလို့အတန်ထက်ပါတယ်ဂျီနာကနေပြီးတော့နောက်တော့ဂျိန်းဖြစ်လာတာပါပဲဂျိန်းဆိုတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီဂျီနာအမိခံတဲ့ပုဂ္ဂိုလ်ကြီးဟောတဲ့တရားတွေဟာဂျိန်းနစ်ဇင်ဖြစ်လာတာပါပဲအဲ့ဒီဂျိန်းဆရာကြီးရဲ့အကိုင်းထဲမှာဝင်နေတဲ့ဥပကဆရာကြီးနဲ့မြတ်ဗုဒ္ဓတို့လမ်းမှာဆုံရတယ်ဆုံတော့ဥပကကမြတ်ဗုဒ္ဓကိုတွေ့လျင်တွေ့ချင်းလမ်းမတက်ရင်ဆိုင်တွေ့လိုက်တော့မေးလိုက်တဲ့မေးခွန်းတွေညစွာတဲ့ကလိုရင်းကလေးပြောပါဝိပဒနာနိခောတိအဟုသောအိန္ဒရိယာနိပရိသုတ်တော်ဆဲ့ဝိဝဏောပရိယောဒါတောကံတိတုံးအဟုသောဥဒိဋ္ဌပပစီတောကောဝတေသထာဒီလိုမှမရွတ်ပြရင်လဲကိုတော့လက်တန်းတွေလျှောက်ပြောတယ်လို့ထင်မှဆိုရပါတယ်ဒါကြောင့်ဘုန်းကြီးတို့နည်းနည်းပါးပါရွတ်ခွင့်ပေးပါဩရှင်အရှိမျက်နှာကြည့်ရတာအိန္ဒရေကကြည်လိုက်တာမျက်နှာကကြည်နေတယ်အရေးစင်းကလည်းရွှေလိုဝင်းပြီးတော့နေတယ်ဘာလို့ကိုဆရာတင်ပြီးတော့ယဟန်ပြုခဲ့ပါသလဲအသင့်ဆရာဘသူများပါလဲမိကွန်ထပ်ပြောဖို့မလိုပါဘူးဒီတော့ဘုန်းကြီးတို့မြတ်ဗုဒ္ဓကမသိတဝေဇိနာဟွန်တိယေပတ္တအတဝခယံဇိတဝေပပကဓမ္မာတတ္တမဟမုပကဇိနောသမိဒါဖြစ်တယ်ဘုရားရဲ့ဇကားစစ်စစ်ကိုဘုန်းကြီးတို့နှုတ်ထည့်ထည့်ပြီးတော့ဆိုလိုက်ရတဲ့အတွက်ကြောင့်ပါဠိနားလည်တဲ့ပုဂ္ဂိုလ်များနဲ့တကားဘုန်းကြီးတို့ပါပေါ့လေသိပြီးတော့ဓမ္မရတ္တအရတာသိပြီးတော့ရှိပါတယ်ပါဠိမလိုက်စမ်းပြီးတဲ့ပုဂ္ဂိုလ်များအတွက်တော့အရတာပေါ်မှာမဟုတ်ပါဘူးဒါကြောင့်နည်းနည်းလေးအရတာဖော်ကြည့်ရအောင်မတိသာဝေဇိနာဟွန်တိယေပတ္တအသဝခယံစိတဝေပပကဓမ္မာတတ္တမဟာမုပကဇိနောသမိဒီပိုက်ကလေးဘုန်းကြီးတို့ပြိဿရေးထားရင်ကောင်းမယ်ဘုန်းကြီးကတမလင်ကိုယ်ပလင်မော်တင်ထားတော့ဆင်းပြီးရေးဖို့ရန်နည်းနည်းခက်ပါဒီတော့ဘုန်းကြီးတို့ဆရာကရေးပေးရင်ကောင်းမယ်စိတဝေပပကဓမ္မာဆရာအဲ့ဒါလေးရေးပါဇိတဝေပမကဓမ္မဝေတကဲ့ကိုပဲဘုန်းကြီးကဒီလိုဘာသာပြန်ပါတယ်ပါပါကဓမ္မရုပ်မာတဲ့တရားတွေကိုဇိတအောင်ပြီးပြီတဲ့ငါသည်တကဲ့ကိုပဲရုပ်မာတဲ့တရားတွေကိုအောင်ပြီးပါပြီဇိတဝေပပကဓမ္မဒီဘက်ကိုဘာသာပြန်လာငါသည်ရုံမာသောတရားတော်ကိုအောင်ပြီးပြီတသမဟမုပကဇီနောသမိဟဲ့ဥပကဒါကြောင့်ငါသည်ဇီနမြည်၏တဲ့ဟဲ့ဥပကဒါကြောင့်ငါသည်ဇီနမြည်၏ရှိကအကြောင်းပြစကားဇီတဝေပပကဓမ္မရုံမာသောတရားတို့ကိုအောင်ပြီးပြီဒါကြောင့်ငါသည်ဇိနမိဤဒါလိုရင်ဘာသာပြန်ချက်ပဲအဲဒါကြောင့်အနန္တဇိနောဟမသမိဥပကဟေဥပကဟံငါသည်အနန္တဇိနောအနန္တဇိနမိသည်အသမိဖြစ်တယ်ဒီလိုပြောလိုက်တယ်ရုံမာတဲ့တရားတွေကိုအောင်ပြီးပြီဆိုတာရုံမာတဲ့တရားတစိတရေသလေးအောင်ပြီးတော့မအောင်သေးတာဒီကြံသေးသလားလို့မေးခဲ့ရဲ့အနန္တဇီနောဆိုတဲ့ပုဂ္ဂိုလ်ပြောနေတယ်အတိုင်းမသိအကျွင်းမရှိအကုန်လုံးအောင်ပြီးပြီရုံမာတဲ့တရားတွေအကျွင်းမရှိအကုန်လုံးအောင်မြင်ပြီးတဲ့အတွက်ကြောင့်ဘုန်းကြီးတို့မြတ်ဗုဒ္ဓသည် အနန္တဇိနမိပါသည်ယုံမာသောတရားတွေအကုန်လုံးအကျွတ်မရှိအောင်ပြီးသောကြောင့်အနန္တဇိနမိပါသည်ဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းကြပါနမဝိပိသဝါဒီနောအနန္တဇိနသဝိပိသဝါဒီနောအယယအကြောင်းအကျိုးဤနှမျိုးကိုခွဲခြားဝေဖန်လိရှိသေးသောအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲခြားဝေဖန်လိရှိသေးသောဝိပေသဝါရီနောအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲခြားဝေဖန်လိရှိသေးသောအနန္တဇိနသာရုံမာတဲ့တရားတွေအကောင်းလုံးကိုအကျွမ်းမရှိအောင်မြင်တော်မူပြီးသောမြတ်ဗုဒ္ဓအာနမောကာယဝစီမနောချီလရဲ့ဣဇလိညောလယောလက်ဆောင်မိုးရွှေရှိခိုးရခြင်းသည်အထုဘဝတုကောင်းစွာမသွေဖြစ်ပါစေတော့သတည်းဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းချက်ပြောပြီးတော့ဘုန်းကြီးတို့ဟောပြောချက်ကိုစားကြရအောင်ဘုန်းကြီးတို့ယခုလိုဟောပြောခွင့်ရအောင်တက်ရောက်နာကြားတဲ့ပုဂ္ဂိုလ်တွေနာကြားခွင့်ရအောင်ဘက်ဘက်ကနေပြီးတော့စီမံဆောင်ရွက်ပေးကြပေးသောတက္ကသိုလ်များဗုဒ္ဓဘာသာအသင်းကြီးရဲ့အမှုဆောင်လူကြီးများအသင်းသူအသင်းသားများအားကြားရလာကြတဲ့ပရိသတ်များရဲ့ကိုယ်စားပေါ့လေဘုန်းကြီးတို့ကလိုက်လဲလဲလဲကျေးဇူးတင်ကြောင်းကျေးဇူးတင်စကားကိုဘုန်းကြီးတို့ရှေ့ဥစွာပြောကြပါတယ်ဘုန်းကြီးတို့တက္ကသိုလ်များဗုဒ္ဓဘာသာအသင်းကြီးဆိုပြီးတော့ထေရဝါဝခန့်ခန့်ညာညာနှစ်ပေါင်းများစွာကဖွဲ့စည်းထားတဲ့အသင်းကြီးကဗုဒ္ဓဘာသာတရားတော်ပြန့်ပွားရေးတနည်းဆိုရင်သစ္စာတရားများပြန့်ပွားရေးတနည်းဆိုရင်အဘိဓမ္မာတရားများပြန့်ပွားရေးနောက်တစ်မျိုးရိုးရိုးပြောရရင်တော့အမှန်တရားပြန့်ပွားရေးတို့ကိုယခုလိုအမျက်မပြဆောင်ရွက်နေကြတဲ့အတွက်ကြောင့်ဘုန်းကြီးတို့အလွန်ပဲဝတ်သာပါတယ်။တတ်တယ်တတ်တယ်လို့ပြီးတော့လည်းပဲအမျက်မပြဆောင်ရွက်ကြပါလို့တိုက်တွန်းပါတယ်။ဆောင်ရွက်နိုင်ကြပါစေလို့လည်းဘုန်းကြီးတို့ပတ္ထနာပြုပါတယ်။ဘုရားရဲ့တရားတော်သည်သစ္စာတရားဆိုတာကိုတော့ဘုန်းကြီးတို့ပရိသတ်စွန့်မြဲစွာမှတ်သားထားရမှာ။အမပြည့်ရဲ့အပြင်မဲ့နိုင်ငံခန့်များများကတက္ကသိုလ်အသီးသီးမှဗုဒ္ဓဘာသာဟုတ်သည်ပဲဖြစ်စေမဟုတ်သည်ပဲဖြစ်စေဆရာဆရာမတွေရောကျောင်းသူကျောင်းသားတွေရောဗုဒ္ဓဘာသာအသင်းအဘိဓမ္မာလေ့လာရေးအသင်းဆိုပြီးတော့အသင်းတွေဖွဲ့စည်းထားတာကဘာရရကတက္ကသိုလ်ခန့်များများမှရှိနေပါတယ်အဲ့ဒီထက်ဗုဒ္ဓဘာသာမဟုတ်တဲ့အမျိုးသားအမျိုးသမီးတွေကလည်းအမဲတက်တက်ကြွကြပါဝင်နေကြတာဟာဘုန်းကြီးတို့ဗမာပြည်ထက်အံ့ဩစရာကောင်းတယ်ဗုဒ္ဓဘာသာအသင်းဆိုပြီးတော့ဗုဒ္ဓဘာသာမှသာလင်ပါဝင်ခွင့်ရှိတာမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်လည်းပါဝင်ခွင့်ရှိတယ်အဲ့တော့လန်ဒန်တက္ကသိုလ်များဆိုလို့ရှိရင်ဗုဒ္ဓဘာသာအသင်းဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါအောက်စဖို့ယူနီဗာစီတီဆိုလည်းဒီတိုင်းပဲဗုဒ္ဓဘာသာအသင်းဆိုဖွဲ့ထားတယ်ဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပါကြတယ်မန်ချက်စတာယူနီဗာစီတီဆိုလို့ရှိရင်ဒီတိုင်းပဲအဲ့ဒီမှာတော့အဘိဓမ္မာအသင်းဆိုပြီးတော့ဖွဲ့ထားထောအဘိဓမ္မာအသင်းမှာကျောင်းသူကျောင်းသားတွေကသိတဲ့ကြွလို့နှိမ့်တော်ဖလဲဘွဲတွေဆက်မီနာတွေသူတို့မကြမကြာလုပ်ကြတယ်အဲ့ဒီဆက်မီနာတွေမှာဖတ်တဲ့စာရန်တွေကျောင်းသူကျောင်းသားတွေပြုစုတဲ့စာရန်တွေဆရာဆရာမတွေပြုစုတဲ့စာရန်တွေကိုအကုန်လုံးပေါင်းစုပြီးတော့မန်ချက်စတာယူနီဗာစီတီကအဲ့ဒါအဘိဓမ္မာစာအုပ်တီတောင်မှထုတ်ထားပြီးထွက်လဲထွက်နေပါပြီအဲ့ဒီစာအုပ်တီဘုန်းကြီးတို့ဟောအင်္ဂလန်မှာပါပြီးတော့နေခဲ့စဉ်ကတည်းကဘုန်းကြီးတို့ရခဲ့ဘူးတဲ့အခုလည်းအဲ့ဒီစာအုပ်တီဘုန်းကြီးတို့လက်ထဲမှာရှိတယ်အဲ့တော့ဘုန်းကြီးတို့ကသိအံ့ဩတယ်ပေါ့လေဘာအံ့ဩတာလဲလို့ဆိုတော့ဩဗုဒ္ဓရဲ့ဘိဓမ္မာတရားကိုသူတို့များဒီလောက်တောင်လိုလားတောင်းတနေကြတယ်အဲ့ဒီလိုလဲတောင်းတတဲ့အထက်ဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့စိတ်ဝင်စားနေကြတယ်ဆိုတာကိုဒါကိုဘုန်းကြီးတို့အံ့ဩအဲ့တော့သူတို့များဒီလိုလုံးနေတယ်ဆိုတာကိုသိရတဲ့အချိန်ကစပြီးတော့ဒုတိုင်းပြီ တို့အမျိုးသားအမျိုးသမီးရေကုန်မောင်နှမတွေနဲ့ဒီလိုဖြည့်ရင်ကောင်းမှာပဲလို့ဘုန်းကြီးတို့စိတ်ဆန္ဒမြန်မြန်ကြီးတိုးစင်နေကဖြစ်ခဲ့ပါဒီကနေ့ဘုန်းကြီးတို့ဒီအခွင့်အရေးကိုရန်ခဲ့တဲ့အတွဲကြောင့်ဘုန်းကြီးတို့သိပြီးတော့ဝမ်းသာတယ်တနည်းတော့ဘုန်းကြီးတို့ဆန္ဒပြည့်သွားတယ်လို့တော့မဆိုသေးဘူးတော့တော်တော်ကြာဒါနဲ့ရန်နေမှာဆိုရတယ်ဟုတ်လားဘုန်းကြီးတို့ဆန္ဒပြည့်ဝဖို့ရန်ဒီကနေ့စတင်ခြေလှမ်းကြမှာပဲဘုန်းကြီးတို့ပရိသတ်ပေါင်းတော်ကောင်းတို့အဲ့တော့ဒီကနေ့တော့ဘုန်းကြီးတို့ကောင်းစဉ်ဘက်နဲ့ပေးထားကိုယ်ကွယ်ခြင်းနဲ့ဘာသာတရားဒီလိုပေးထားပါကိုယ်ကွယ်ခြင်းနဲ့ဘာသာတရားဆိုတာကိုဘုန်းကြီးတို့ပေးထားတော့ဘုန်းကြီးတို့ပရိသတ်ပေါင်းသူတော်ကောင်းတို့ကိုဘုန်းကြီးတို့ဖြန့်ချီခဲ့ဘူးတဲ့စောက်တော့ရှိပါတယ်ဗုဒ္ဓဘာသာသည် religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ဆိုပြီးတော့ဘုန်းကြီးတို့အင်ဒီယာဒီနယူဒေလီမြို့တုန်းက All India Radio ကနေအပန်လွှင့်ပြီးတော့ဟောခဲ့တဲ့စာရန်ကလေးကိုဘုန်းကြီးတို့ပရိသတ်အားဖြန့်ချီပေးထားဖို့ပါ Religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ကြောင်းဘုန်းကြီးတို့ဘာကြောင်းပြောတယ်လဲလို့ဆိုတော့အများကြီးဘုန်းကြီးတို့မပြောပါရစေနဲ့တစ်လုံးနှလုံးပဲဘုန်းကြီးတို့နည်းနည်းပါးပါးပြောပါရစေ Religion ဆိုတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ encyclopedia တွေ dictionary တွေတော်တော်များများဘုန်းကြီးရှိသလောက်ပေါ့လေရှောက်ပြီးတော့ဖွင့်ကြည့်တယ်ကြည့်တော့ Oxford dictionary တအုပ်ကဆိုတာပဲဘုန်းကြီးတို့ပြောပါမယ် religion ဆိုတဲ့ဥစ္စာဟာ belief in worship of a god ဒီတွေကဗုဒ္ဓဘာသာနဲ့ဝေးသွားပြီဆိုတာပြိဿသဘောပေါက်ပြီ belief in worship of a godပြီးတော့ supernatural ruling power god ဘုမဟု supernatural ruling power ကိုကိုယ်ကိုယ်ယုံကြည်တဲ့သဘောကို religion လို့ခေါ်တာ god ဘုမဟု supernatural ruling power သာဝကတရားတည်တဲ့လွန်ကဲနေတဲ့တကောအဲ့ဒီတကောကဘာလဲဆိုဒီလောကကြီးကိုလွှမ်းမိုးပြီးတော့အုပ်ချုပ်တယ် supernatural ruling powerတဘာဝတရားထုတ်တဲ့လွန်ကန်းနေတဲ့ကဘာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကောအဲ့ဒီတကောကိုယုံကြည်ကိုးကွယ်တာကိုဘာခေါ် religion လို့ခေါ်တယ်ဘုန်းကြီးတို့ရဲ့ဗုဒ္ဓတရားတော်အရာကိုးကွယ်ခြင်းကအဲ့ဒါမျိုးကိုမဟုတ်ဘူးဗုဒ္ဓဘာသာကို religion လို့ဩဟာရသုံးဆရာမရှိရင်တော့ religion လို့သုံးရင်တော့သုံးနိုင်ခွင့်ရှိပါတယ်ဗုဒ္ဓတရားတော်ကြီးအဲ့ဒီ religion နဲ့မှာတော့ဘယ်လိုမှမပါကိုဘုန်းကြီးတို့ပြောပြထားတယ်ဒီပြည့်ကျမ်းတွေအများကြီးပြောရင်ဒီတလုံးနဲ့ဘုန်းကြီးတို့သိအချင်းကုန်သွားမှာစိုးလို့ University ကမြေကောင်းသားတွေမြေကောင်းသမီးတွေဆရာဆရာမတွေဆိုတော့ဒီလိုစာပေမှာဘုန်းကြီးတို့ထက်ပိုပြီးတော့အလှမ်းကျေပါတယ်အမြင်ကျေပါတယ်ဒါကြောင့်ဘုန်းကြီးဒီတလုံးမှာပြောပြရစေ Religion ဆိုတာဟာ belief in worship of a god or supernatural ruling powerအဲ့ဒါဟာ religion ဘုန်းကြီးတို့ဗုဒ္ဓဘာသာကဒီမျိုးစားကုန်မဟုတ်ဘူး။ကိုယ်ကိုယုံကြည်ကိုးကွယ်ခြင်းသို့မဟုတ်ကဘာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကူတစ်မျိုးမျိုးကိုယုံကြည်ကိုးကွယ်ခြင်းအဲ့ဒါမျိုးကို religion လို့ခေါ်ပါတယ်။အဲ့ဒီ dictionary မှာပဲ a system of a faith or worship based on such a belief.ကောနေကုနေကစူပါနက်စတယ်ပါဝါကိုယုံကြည်ပြီးတော့ကိုယ်ပိုင်နေတဲ့စနစ်တစ်မျိုးပါပဲတဲ့သူကဒီလိုပြောထားတယ်အဲဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓဘာသာတရားတော်ဒီဒီထဲမှာမပါတဲ့အကြောင်းတော့ဘုန်းကြီးတို့ပြိဿဒီလောက်ဆိုသဘောပေါက်ပြီးရှေ့ပို့ပြီးတော့ရှင်းသွားမယ်အဲဒါဘုန်းကြီးတို့မြတ်ဗုဒ္ဓကိုယ်တိုင်မိန်တော်မူတဲ့ဒီစာပတ်တွေကိုဘုန်းကြီးတို့ဆရာကရေးပေးရင်တော့အလုံးပြည့်စုံရမယ်ထင်တယ်။ဘုန်းကြီးပြောတာနဲ့ပဲရတော့ရလောက်ပါတယ်။ဆရာတို့ဘယ်လိုပရိလိဂျန်ဆိုတဲ့ပုံပေါ်ရေးပြီးအောက်ကဒါလေး။ဒီနဲ့ဘုန်းကြီးတို့မြတ်ဗုဒ္ဓမင်းတော်မူသည့်ပါဠိတော်ကောင်းများစွာတဲ့ကအခုကားရင်များစွာပြုစရာရှိပါတယ်။ဘုန်းကြီးပါဠိတစ်ပိုက်အခုအကာရုပ်ပြရစေ။ဘဟံဝေတရဏံယန္တိပပတ္တာနိဝနာနိစာ အာရမရုခစေတယာနိမနုဘဗယတိသိတာခုနအကံမျိုးတော့မဟုတ်ပြန်တော့ဘူးနော်ဘဝေသရဏံယန္တိပပတာနိဝနာနိသအာရမရုခစေတယာနိမနုဘဗယတိသိတာဘေးအမျိုးမျိုးတို့ဖြင့်၆လှန့်ခံကြရကုန်သောတတ္တဝါများစွာတို့သည်အမျိုးမျိုးကိုးကွယ်ရာရှာကြတယ်ဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့တတ္တဝါတို့သည်ကိုးကွယ်ရာအမျိုးမျိုးရှာကြတယ်ဘာတွေကိုးကွယ်သလဲပါပတဏိစတချို့တောင်ကြီးတွေကိုးကွယ်တယ်ဝန္နာနိစတချို့တော့ကိုးကွယ်အာရမတချို့ဥယျာဉ်ကြီးတွေကိုးကွယ်တယ်ရုခာတဲ့တချို့သစ်ပင်ကြီးတွေကိုးကွယ်တယ်တချို့ကြတော့စေတယာနိစစေတီကြီးတွေကိုးကွယ်တယ်ဘေးဒုက္ခအမျိုးမျိုးဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့လူသားတို့သည်ကိုးကွယ်ရာအမျိုးမျိုးရှာကြသည်ကိုးကွယ်ရာတွေကဘာတွေလဲတောတောင်းရေမီနေလနက္ခတာယသစ်ပင်ဥယျံစည်တီးတဲ့အဲ့ဓာတွေကိုးကွယ်ကြတယ်ဒီထင်မဲ့ဘုန်းကြီးတို့ပြိသထူးဆန်းသွားမလားစည်တီးဆိုတဲ့စကားတလုံးဘုန်းကြီးထက်ပြောလိုက်တယ်ဒီတော့ဒီဗုဒ္ဓရဲ့မင်္ဂွန်းတော်ပါဠိတော်ဘိုက်ကိုမရှင်းလင်းသေးမိစည်တီးဆိုတဲ့စလုံးထက်သုံးထားတာကိုဘုန်းကြီးတို့နည်းနည်းရှင်းလင်းတင်ပြပါရစေအိန္ဒိယပြည်ဝေသာလီမြို့ရဲ့ပတ်ဝန်းကျင်မှာမာရန္ဒတစေတီဂေါတမကစေတီဗဟုပုဒ္ဒစေတီစာပါလစေတီဥဒေနစေတီပတ္တံဗစေတီကျောင်းသူကျောင်းသားတွေစေတီစေတီလို့ဘယ်နှခွန်ပြောလိုက်နောက်တစ်ခေါက်ပြန်အောင်မယ်မဟာရတ္တစေတီသဗ္ဗလစေတီဂေါတမကစေတီမတ္တမ္ပစေတီဗဟုပုဒ္ဒစေတီဥဒေနစေတီဘယ်နှမျိုးပြောလိုက်လဲအဲဟုတ်လားပဲဝေသလီမှာဝေသလီဆိုတာရခိုင်ပြည်ကဝေသလီပြောတာမဟုတ်ပါဘူးအိန္ဒိယကဝေသလီမြို့ကိုပြောပါတယ်စေတီစေတီဆိုပြီးတော့ရှိနေပါပြီအောစရာမကောင်းဘူးလားစေတီဆိုတာမြတ်ဗုဒ္ဓပေါ်မှသာလျှင်ပေါ်ရတာမျိုးဖြစ်ပါတယ်ပိဋကအများကြီးသိထားတဲ့ဓာတုစေတီဓမ္မစေတီပရိဘောဂစေတီဩရိဒကစေတီဒါကိုအများကြီးသိတယ်ဘုန်းကြီးတို့ဒါတတ်ပြီးတော့သိမရှင်းပါဘူးဘယ်ရဲ့ရုပ်ပိုင်းကဖြစ်တဲ့ဓာတ်တော်အသွေးသားသမေမွေးညင်တာဓာတုစီဉာဏ်တော်ကဖြစ်တဲ့ဓမ္မခန္ဓာပိဋကသုံးပုံဓာတုစီတွေဘုရားသုံးဆောင်တဲ့ဗောဓိပင်ဇေရဝံကြောင့်စသည်တပိဋ္ဌေငံဓာရီပရိဘောဂစီတွေဗုဒ္ဓကိုပုံတူပြုပြီးတော့ဗုဒ္ဓကိုရည်ညွှန်းပြီးတော့ထုထားတဲ့ပုံတူတွေကဩဒိဋ္ဌကစီတွေအဲ့ဒီစီတွေဟာဗုဒ္ဓပေါ်မှပေါ်တယ်ဗုဒ္ဓမပေါ်ခင်စီတွေမရှိနိုင်သိကြရဲ့လားဖယံမပရိနိဗ္ဗာန်မဆံသေးဘဲနဲ့ဓာတုစီရီမရှိဘူးဘုရားတရားတစ်လုံးမှမဟောသေးဘဲနဲ့ဓမ္မစီရီမရှိနိုင်ဘုရားရဲ့ဗောဓိပင်မပေါက်သေးသမျှကာလပတ်လုံးပရိဘောဂစီရီမပေါ်နိုင်ယုတ်ထုစင်တုတွေမထုသေးသမျှကာလပတ်လုံးယုတ်ထုစင်တုမပေါ်သေးသမျှကာလပတ်လုံးပရိဘောဂဩဒိဋ္ဌကစီရီမရှိနိုင်ဟုတ်တယ်နော်စင်တုပေါ်တဲ့သမိုင်းလေးပါးတွေစစ်စေးရင်သိကြသွားမယ်ဒီလောက်မှတ်ထားဒီတော့ခုဝေသန္တိမှာဗုဒ္ဓမပွင့်ရင်ကလေးကဇေဒီဗေနဆူချားလိုက်ဓာတုဇေဒီဓမ္မဇေဒီပရိဘောဂဇေဒီဥဒိဋ္ဌကဇေဒီကဗုဒ္ဓပွင့်မှပေါ်ရတဲ့ဇေဒီတွေဖြစ်တဲ့သို့သောဗုဒ္ဓမပွင့်ရင်ကလေးကသာရန္တတဇေဒီတဲ့စာပါဠဇေဒီတဲ့ဂေါတမကဇေဒီတဲ့
ဘုဗုဒ္ဓဇီတိတတ္တမဇီတိဥဒိဏဇီတိလို့ဇီတိတွေဇီတိတွေရှိနေခဲ့ပြီအဲ့ဒါဘာတွေလဲဆိုတော့ဝေသလီပြည်ကြီးတပြည်လုံးရဲ့ပတ်ဝန်းကျင်မှာလေပါရန္ဒဒဇီတိဆိုတာဟာပါရန္ဒဒနတ်ဘလူကြီးရဲ့နတ်ကွန်ကြီးဖြစ်တယ်ဥဒေနစီတီဆိုတာဥဒေနနတ်ဘလူကြီးရဲ့နတ်ကွန်းဖြစ်တယ်ဂေါတမကစီတီတဲ့ဂေါတမကနတ်ဘလူကြီးရဲ့နတ်ကွန်းကြီးဖြစ်တယ်စာပါဠစီတီစာပါဠနတ်ဘလူရဲ့နတ်ကွန်းဖြစ်တယ်ပတ္တံဖစီတီမဲအဲ့ဒါနည်းနည်းလေးထူးတယ်ဥယင်ကြီးဥယင်ကြီးတရပင်ခုနှစ်ပင်ထူးထူးခြားခြားစီတန်းပြီးတော့ပေါက်တရပင်ခုနှစ်ပင်စီတန်းပြီးတော့ပေါက်နေတဲ့ဥယင်မှာနမင်းကြီးများအုတ်ချုပ်နေတယ်ဆိုပြီးတော့ဒီတရပင်ကြီးတွေအကိုင်းမချိုးနဲ့အရွက်မခူးနဲ့အသည့်မဆန်းနဲ့နတ်ပန်းလိမ့်မယ်ကြောက်လွန်းလို့ဆိုပြီးတော့တရပင်ခုနှစ်ပင်ရှစ်ခိုးရာကစအဲ့ဒါတတ္တံဘစီတီလို့ဖြစ်သွားတယ်တရခုနှစ်ပင်နတ်ကုန်းမယ်ဘဟုပုဒ္ဒဇီတိဒါလည်းနည်းနည်းစိတ်ဝင်စားဖို့ကောင်းတယ်နတ်သမီးနဲ့နတ်သားဇနီးခင်ပွန်းနှစ်ယောက်နေကြတယ်။နည်းနည်းအရက်ပြောပြောရရင်နတ်လင်မယားနှစ်ယောက်နေကြတယ်။သားသမီးတွေအများကြီးပဲတဲ့။နတ်လည်းသားတွေသမီးတွေမွေးသေးတာပဲ။သားသမီးအလွန်များတဲ့အဲ့ဒီနတ်ဇနီးခင်ပွန်းနေတဲ့ဥယျာဉ်ကြီးကိုဘဟုပုဒ္ဒဇီတိဆိုပြီးတော့ဝေသံလေးကကိုးကွယ်ကြပါတယ်။ဘယ်လိုပုဂ္ဂိုလ်ကြီးကိုးကွယ်မယ်ဆိုတာစဉ်းစားကြည့်ရင်သိလောက်တယ်။သာသမီသိမ့်များတဲ့နတ်သမီးနတ်သားကိုကိုးကွယ်တယ်ဆိုတော့အဲ့ဒါတခုခုဖြစ်ရမယ်ပေါ့လေ။သူ့အကြောင်းလေးတွေနဲ့သူဒီလိုကိုးကွယ်လာကြတာ။ဒီတော့ခုဘုန်းကြီးပြောလို့တဲ့အိဗေနားလည်ပြီးဝေသလီတစ်ပတ်လည်းကစီတီစီတီဆိုတာဒီအကုန်လုံးဘုန်းကြီးတို့ပရိသတ်ဘာတွေပါလဲ။ဘာတွေပါလဲ။နတ်ကုန်းနေကြီးပဲ။နတ်ကုန်းနေကိုအိန္ဒိယမှာဗုဒ္ဓမပွင့်ခင်ကဘယ်နဲ့ခေါ်လဲစီတီစီတီတပံအမစီတီတပံပူဇီတပံဣဋ္ဌာတိစီတီယံရှစ်ခိုးအပ်သောအရာဌာနအယုအပေပြုအပ်သောအရာဌာနပူဇော်ဒိုက်သောအဲပူဇော်အပ်သောအရာဌာနရှစ်ခိုးအပ်အယုဒေပြုအပူဇော်အပ်တဲ့အရာဌာနတွေအကုန်လုံးကိုဘာခေါ်စီရီအဲ့ဒါအိန္ဒိယမှာရှေးကခေါ်တဲ့ခေါ်ယူခေါ်စဉ်ဖြစ်ပါရှေးခိုးရတဲ့နေရာအကုန်လုံးအိန္ဒိယကစီရီလို့ခေါ်ပလိုက်တာအယုဒေပြုရမယ့်နေရာတွေအကုန်လုံးကိုစီရီခေါ်ပလိုက်ကြရှေးခိုးတဲ့ရှေးခိုးတဲ့ပူဇော်တဲ့ပူဇော်တိုက်တဲ့မထိုက်တဲ့မတွေ့ဘူးသူတို့ရှေးခိုးရင်အဲ့ဒါအကုန်လုံးသူတို့ကတော့စီရီပဲခေါ်တော့တာပါပဲအဲ့ဒါနဲ့မြတ်ဗုဒ္ဓပွင့်တော်မူတဲ့အချိန်ရောက်တော့အဲ့ဒီဇီရီလို့ခေါ်တဲ့နတ်ကွန်းကြီးတွေနဲ့ဘုန်းကြီးတို့မြတ်ဗုဒ္ဓရဲ့ဇီရီ၄ပါးနဲ့ခွဲထမ်းပြီးတော့မြတ်စွာဘုရားကဇီရီဆိုတာဓာတာဆိုတာကိုခွဲပြီးတော့နောက်တော့ပြန်ပြောပြရတယ်ဒီတော့ယင်ကုဝေသလီပြည်သူပြည်သားတွေဟာနတ်ရှင်နေနတ်ကုန်းနေအကုန်လုံးကိုဇီရီသမုတ်ပြီးတော့ရှစ်ခိုးနေကြကြောင်းဘုန်းကြီးတို့ပရိသတ်ဗုဒ္ဓမပွင့်ခင်တည်းကရှိနေခဲ့ပြီဆိုသည့်အကြောင်းကိုသိကြရပါပြီဒီနေ့ကဘာမှာအလွန်ထင်ရှားတဲ့ကိုးကွယ်ရာဘာသာကြီးလေးခုတို့တွင်တိဟိန္ဒူဝါဒတီထောင်သူနှင့်တီထောင်သည့်သက္ကရေဝိရှာလို့မရဘူးတီထောင်သူနဲ့တီထောင်သည့်တက္ကရေဝိရှာလို့မရဘူးနှစ်ဘုဒ္ဓဝါဒခရစ်တော်ဤရှေ623နှစ်စော၍ပေါ်ပေါက်ခဲ့ပါတယ်အလုံးမှတ်လို့ရကြပြီထင်ပါလားသုံးခရိယံဝါဒဗုဒ္ဓဤနောက်ဗုဒ္ဓဝါဒနောက်ပေါ့လေ 623နှစ်နောက်ကြပြီးတော့ပေါ်ပေါက်ခဲ့ပါတယ်စောရာနဲ့နောက်ကြတာလေအစ္စလာမ်ဝါဒဗုဒ္ဓဤနောက်ဘုန်းကြီးတွေ့ပြီးသားတခါတည်းတန်းပြောလိုက်ပါမယ်1194နှစ်နောက်ကြ၍ပေါ်ပေါက်ပါတယ်ကဗတ်ဘာသာကြီး၄ခုဟိန္ဒူဝါဒတီထောင်သူနဲ့တီထောင်သည့်သက်ကရစ်ရှားလို့မရပါဘူးစောလုံးလို့ဖြစ်ပါတယ်တလီအရှင်ထိုဝါဒကိုတီထောင်တဲ့ဖောင်ဒါတီထောင်သူရင်လို့တည်တည်တန်တန်မရှိတဲ့အတွက်ကြောင့်ကိုသက်ကရစ်မဖို့ထုံနိုင်ခြင်းဖြစ်ပါတယ်။ဟိန္ဒူဝါဒရဲ့စတင်ပေါ်ပေါက်တဲ့သက်ကရစ်ဘာကြောင့်မပြောနိုင်ကြလဲဆိုရင်အဖြေကတော့ဒုဝါဒကိုတီထောင်တဲ့ပုဂ္ဂိုလ်ကိုမရှိတဲ့အတွက်ကြောင့်ဒုဝါဒဟိန္ဒူဝါဒတီထောင်တဲ့သက်ကရစ်ကိုပြောမပြနိုင်ပါဘူး။တီထောင်တဲ့ပုဂ္ဂိုလ်ရှိရင်တီထောင်သူရဲ့သက်ကရစ်ကိုစူးစမ်း၍ရှာရင်ရနိုင်စရာကြောင်းရှိပါတယ်။ဘုဒ္ဓဝါဒကဟိန္ဒူဝါဒရဲ့နောက်ဘလောက်ကြရဲဆိုတာကိုပြောလို့မဖြစ်တော့ဘူး။ဘာကြောင့်လဲ?ဟိန္ဒူဝါဒရဲ့သက်ကရစ်မရှိတဲ့အတွက်ကြောင့်ဗုဒ္ဓဝါဒပြီးဟိန္ဒူရဲ့နောက်မှာဘလောက်ကြရဲဆိုတာပြောလို့မဖြစ်တော့ဘူး။ခရစ်တော်တဲ့ဘလောက်စိုးတယ်ဆိုတာတော့တိတိကျကျပြောလို့ရပါတယ်။623နှစ်စောပါတယ်။ BC 623သိဒ္ဓတ္ထကိုလုံမဏီမှာဖွားပါတယ်623လုံမဏီမှာသိဒ္ဓတ္ထမင်းသားဖွားတော့ဖွားလျင်ဖွားခြင်းပဲဗုဒ္ဓဝါဒပြီးပေါ်ပေါက်ပြီလားလို့ဆိုရင်ဘုရားတို့ပြတာဒီလောက်တော့ဘုရားတို့မပြောဘဲနဲ့သိပါတယ်မင်းသိဒ္ဓဖွားတယ်နဲ့တပြိုင်နက်တည်းဗုဒ္ဓဝါဒပေါ်လာတာမဟုတ်သေးပါဘူးဖွားတဲ့သက်ကလေးကိုသာဘုန်းကြီးတို့ကပြောထားတာဗုဒ္ဓရဲ့ဝါဒဘယ်တော့မှပေါ်မလဲဗုဒ္ဓအဖြစ်သို့ရောင်းမှပဲဗုဒ္ဓဝါဒကပေါ်ရမယ်ဒီတော့ဟောရမူသည်ကစပ်ပြီးတော့ဗုဒ္ဓဖြစ်တော်မူသည့်အသည့်ဈာထဲမှာနှစ်ပေါင်းဘလောက်ကြာသလဲဒါဆိုရင်တော့ဘုန်းကြီးတို့မြေကောင်းသားတွေမြေကောင်းသမီးတွေအကြောင်းသူအကြောင်းသားတွေလေရီစရဘုရားကြီးရဲ့ခုနှစ်ဘုရားရှိခိုးကိုကြည်ကြည်ညံ့ညံ့လေးလာထားရင်ဒါသိနိုင်တယ်ဒီတော့ဘုန်းကြီးတို့ကရွတ်ပြအောင်မယ်ဆိုရင်အချိန်လေးအများကြီးကုန်သွားမှာစိုးရိမ်နေရပါတယ်ဘုန်းကြီးတို့များသိတတ်တဲ့ဒီမင်းသားဒီဘုရားရှိတော်မက်တော်ဘယ်လောက်ပါလဲ35နှစ်အဲ့ဒါကြောင့် BC 623ထဲမှာ35နှစ်ကိုနှုတ်လိုက်ရင်988ဖြစ်ပါတယ်ဗုဒ္ဓအဖြစ်ဘယ်နှစ်ရောက်သလဲ BC 988မှာရောက်ပါတယ်ဗုဒ္ဓဝါဒအဲ့ဒီအချိန်စတင်ပေါ်ပေါက်ပြီလို့ဆိုနိုင်ပါပြီအဲ့ဒီအကြောင်းအရာတော့ကိုဘုန်းကြီးတို့ရေးထုတ်ပြီးတော့ဖြန့်ချီထားတဲ့ဗုဒ္ဓလို့ဆိုတဲ့ကပ္ပသီရိကုခရီးစဉ်မှတ်တမ်းစာအုပ်ငယ်ကလေးတွေမှာဘုရားတို့ပရိသတ်ဖတ်ရှုနိုင်ပါလားဗုဒ္ဓရဲ့နောက်နှစ်ပေါင်း623နှစ်နောက်ကျပြီးမှဘသူပေါ်လာသလဲ Jesus Christ ကိုဂျေရုဆလင်မှာဖွားပါတယ်ဒီတော့ဗုဒ္ဓနောက်ခရစ်တော်ပြီးနှစ်ပေါင်း623နှစ်နောက်ကျပါတယ်ဂျေဇုစခရိုက်ဘွားလျင်ဘွားခြင်းခရိယံဝါဒပေါ်လာတာမဟုတ်သေးဘူးဆိုတာလေဘုရားတို့ပရိသတ်သိကြမှာပါပဲခရိယံဝါဒဘယ်လောက်ကြမှာပေါ်တယ်ဂျေဇုစခရိုက်တရားဆဟောတဲ့အချိန်မှာခရိယံဝါဒပေါ်မှာဖြစ်ရမှာပေါ့ဣဇသခရိုက်တရားစတင်ဟောတဲ့အချိန်ကိုရှာဖွေကြည့်တဲ့အခါ အသက်30ကျော်ကျော်မှာတရားဆောက်ဟောတယ်လို့ဘုန်းကြီးတို့အမှတ်တမ်းများမှာဒီလိုတွေ့ရပါတယ်။ဒါကြောင့်623လဲမှာနှစ်30နှုတ်ကြီးလိုက်ပြီးတော့ခရိယံဝါဒဘယ်အချိန်စပေါ်တယ်ဆိုတာဘုန်းကြီးတို့ပရိသတ်တွေ့လို့ရပြီ623လဲမှာနှစ်30နှုတ်ကြီးလိုက်ရင်ဘယ်လောက်ဖြစ်မလဲชาวยา10980 593ဟမ်အဲ့ဒါလို့ဘုန်းကြီးတို့တွေ့ကြည့်လို့ရပါတယ်အစ္ဆံဝါရကတော့မိုဟာမက်ကိုဖွာရာအစ်ဒီအဲ့ဒါကဘုန်းကြီးတို့ပြောပြထားခဲ့တယ်မောမေကိုဖွာတာ AD 587ခရစ်တော်ပွင့်ပြီးတဲ့နောက်587ကြာမှဖွာတာဖြစ်ပါတယ်ဒီတော့ခရစ်တော်ရဲ့နောက်မှာ582နှစ်နောက်ကြာပြီးတော့မှမိုဟာမက်ကဖွာလာတယ်ဗုဒ္ဓကခရစ်တော်ရဲ့ရှေ့မှာနှစ်ပေါင်းဘယ်လောက်စောနေလဲ623နှစ်စောနေတယ်အဲ့ဒီခရစ်တော်ရဲ့ရှေး623နဲ့ခရစ်တော်ရဲ့နောက်587အဲ့ဒီနှစ်ရက်ကိုပေါင်းလိုက်ရင်1194ရပါတယ်မိုဟာမက်ဒီဗုဒ္ဓရဲ့နောက်မှာ1194နှစ်နောက်ကျပြီပေါ်တယ်လို့ဘုန်းကြီးတို့ဒီလိုပြောနိုင်ပါတယ်ကမ္ဘာဘာသာကြီး၄ခုမှာနောက်အကျဆုံးဘာသာသည်အစ္စလာမ်ဘာသာဖြစ်ကြောင်းအလေလောက်မှာပေါ်တဲ့ဘာသာကခရိယံဘာသာဖြစ်ကြောင်းအဲ့ဒီနှစ်ခုထက်ရှေးကျန်ပြီးတော့ပေါ်တဲ့ဘာသာကဗုဒ္ဓဘာသာဖြစ်ကြောင်းတက္ကရိရှာမယတီထောင်သူကိုရှာမယအောင်စောပြီးတော့ပေါ်တဲ့ဘာသာကဟိန္ဒူဘာသာဖြစ်ကြောင်းဘုရားတို့ပရိသတ်အားဒါစစ်စစ်၍တင်ပြခြင်းပါအိန္ဒိယကြီးရဲ့သမိုင်းကိုဘုရားတို့မြေကောင်းသားမြေကောင်းသမီးခမည်းများလေ့လာကြည့်လိုက်ရင်အိန္ဒုမြစ်ဆိုတာကိုတွေ့ရမယ်အိန္ဒုမြစ်ဝန်းကန်နေအိန္ဒိယယဉ်ကျေးမှုစတင်တယ်ဆိုတာတွေဘုန်းကြီးတို့ပြည်သက်တွေ့ကြရမယ်အိန္ဒုမြစ်ဝန်းကအာရိယန်လူမျိုးတွေအကြောင်းကိုသမိုင်းမှာရှာရင်တွေ့ကြမယ်အာရိယန်ကနေအရိယာအာရိယန်ဆိုတဲ့ဥစ္စာဟာဘုန်းကြီးတို့ဗမာသံနဲ့ပြည်ပြည်သားသားပါဠိကိုအသံထွက်ရင်အရိယာဆိုတဲ့ပုဂ္ဂိုလ်အာရိယန်ဖြစ်ပါတယ်အဲ့ဒီအာရိယန်ကိုနောက်ကြတော့တပြည်တပြည်အသံတွေပြောင်းလဲပြောင်းလဲဖလှယ်သွားတော့အာရိယန်ကနေပြီးတော့အီရှန်ဖြစ်သွားတဲ့လက္ခဏာရှိပါတယ်ဒီတော့အီရှန်တိုက်ကြီးတစ်ရက်လုံးကလူမျိုးတွေဟာအာရိယန်လူမျိုးတွေရဲ့အစအနယ်ရှင်းနိုင်တယ်လို့ဘုန်းကြီးတို့ဒီလိုတွေးခေါ်ပါတယ်အရိယံကနေအရိယံကနေပြီးတော့တဖြည်းဖြည်းအပန်စလုံးပြောင်းလဲပြီးတော့အေရှန်ဒီကနေ့အေရှာတိုက်ကြီးတစ်ခုလုံးကလူမျိုးတွေဟာအရိယံဆက်နွယ်တွေဖြစ်နိုင်တယ်အရိယံဆိုတဲ့စလုံးတွေလူမျက်ဆိုတဲ့အဓိပ္ပာယ်ရတယ်မြတ်သောလူမျိုးတို့ရဲ့အဆက်အနွယ်ဟာအေရှတိုက်သားတွေပဲလို့ဒီလိုဘုန်းကြီးတို့တွေးခေါ်ယူဆနိုင်ပါတယ်ဘုန်းကြီးတို့ဒီတိုင်းပဲယူဆပါဒီယူဆကိုမကြိုက်လို့ညင်းမယ်ဆိုရင်လည်းညင်းနိုင်권ရှိပါတယ်ပယ်မယ်ဆိုလည်းပယ်နိုင်권ရှိပါတယ်ဘုန်းကြီးတို့ကြိုက်တဲ့ယူဆကိုတော့ဒီလိုပဲတင်ပြပါရစေဟိန္ဒုဆိုတဲ့နေရာမှာဟိန္ဒူဆိုတဲ့နေရာမှာဟာရဲ့ဤရဲ့ပေါင်းထားတယ်။မူရင်းဘုန်းကြီးတို့ခုနကပြောလိုက်တဲ့မြစ်ကလေးတစ်ခုဟာအိန္ဒုမြစ်အဲ့ဒီအိန္ဒုကိုဒီစလုံးကိုဆိုရင်းနဲ့
ပါဇတ်ထဲဘယ်လိုလေးကံပေါက်သွားတယ်လဲမသိဘူးအောက်ကဟာတလုံးရောက်ပြီးတော့အိန္ဒုကနေဟိန္ဒုဆိုဒီလိုဖြစ်သွားတာစလုံးနေဟာဒီလိုပဲဖလဲသွားတာပဲအိန္ဒုမှာဣပရရဲ့အောက်မှာဟာအက္ခရာတလုံးထည့်လိုက်ရင်ဟိန္ဒုလို့ဒီလိုလာဖြစ်တယ်အဲ့တော့ဟိန္ဒုဒီဘယ်ကလာတယ်လဲဆိုရင်အိန္ဒုကလာတာပဲအိန္ဒုဆိုတဲ့ပါဠိပါမပြန်ရင်လာပြီဝန်ဆိုတဲ့အနဲ့အသေးပဲထွက်တယ်အိန္ဒုဆိုတာလာပြီဝန်အိန္ဒုမြစ်ဆိုတာဘုန်းကြီးတို့မရောက်ဘူးဘယ်လိုမြစ်များပါလိမ့်မလဲဆိုတာတွေးကြည့်မိပါတယ်အိန္ဒုဆိုတာလာပြီဝန်အိန္ဒုမြစ်ဆိုတာလာပြီဝန်ကြီးကဲ့သို့ဝန်ဝိုင်းပြီးတော့ကိုယ်ကောက်နေတဲ့မြစ်များဖြစ်လေကြောသလားသောမဟုတ်လက်ရှိဝန်းရဲ့အယောင်ဒီအမြဲတမ်းအေးဓာတ်ကိုပြီးသလိုထိုအိန္ဒုမြစ်ကရည်ပြီးအစင်မပြအေးချမ်းတဲ့တံများရှိလေရော့သလားသောမဟုတ်အိန္ဒုနတ်သားလက်နတ်သားအစိုးရတဲ့မြစ်များဖြစ်လေရော့သလားလို့ဘုန်းကြီးတို့ဒီလိုစဉ်းစားမိပါတယ်အိန္ဒုဆိုတဲ့ပုဂ္ဂိုလ်ကတော့လက်ရှိဝန်းလို့ဒီအဓိပ္ပာယ်ရပါလာကြီးဝန်အတိဘေရတဲ့မြစ်ကမ်းမကလူမျိုးတွေရဲ့ဝါဒဟာဟိန္ဒူဝါဒပါပဲဟာတလုံးကိုရှေ့ကဖြည့်ဆွတ်ပြီးတော့ဆိုလိုက်တော့ဟိန္ဒူလို့ဒီလိုဖြစ်လာဟိန္ဒူဆိုတာဟာရဲ့ဣတရရဲ့ပေါင်းပြီးတော့ဟောဘက်ကဒုနဲ့တွဲဆက်တဲ့အခါကျတော့ဟိန္ဒူဟာကိုထည့်မဖဖင်းနဲ့ဣသရနဲ့ဟိုဘက်ကဒုနဲ့ဖရင်အိန္ဒုလို့ရပါတယ်ဟာဆိုတဲ့ဘီးတလုံးဒီဘက်ကထည့်လိုက်တော့ဟိန္ဒုလို့ဖြစ်ပါတယ်ပါဠိတရားသင်ထားတဲ့ပုဂ္ဂိုလ်များဆိုရင်ဒီပုစ္ဆပုဖြတ်အတိပဲကိုဘုန်းကြီးတို့ကုလို့ပြောပြရင်လွယ်လွယ်နဲ့နားလည်ကြပါလားဒါဟိန္ဒူဝါဒဆိုတာဘာလဲအိန္ဒုမြေဟွန်းကလူမျိုးတွေရဲ့ဝါဒပဲလို့ဘုန်းကြီးတို့ဒါကိုဆိုလိုရင်းဖြစ်ပါတယ်ဒီလိုသူတို့ရဲ့ဝါဒတဲ့မှာနည်းနည်းလေးဒီအကြောင်းတော့ဘုန်းကြီးတို့ပြောပါရစေသူတို့မှာဘာရှိကလေးလို့ဆိုလို့ရှိဒီစလုံးကိုဖတ်လို့ရပါတယ်ဘယ်နဲ့ဖတ်မလဲသရီမုဏိအဒိဒေဝတာသရီမုဏိအမြတ်သုံးပါအဒိအစဒေဝတာဟဲ့ဒေဝတာတော့ဘုန်းကြီးတို့ဘာသာပြန်မို့မလို့ပဲသိကြတယ်ဒေဝတာဆိုတာဘာလဲသရီမုဏိအဒိဒေဝတာကဗာဥအစအမြတ်ဆုံးဖြစ်သောနတ်မင်းကြီး၃ယောက်တဲ့ကဘာဦးအစအမျက်ဆုံးဖြစ်တဲ့နတ်မင်းကြီး၃ယောက်ဘုသူလည်းဆိုလို့ရှိဗြဟ္မာဗိရှ ణు ရှိဗတ်ဘုန်းကြီးတို့ကတော့ဗြဟ္မာဗိသနုရှိဝလို့ဒီလိုပြည်သားသာဆိုကြတယ်သူတို့မှာတော့ဗြဟ္မာဗိရှ ణు ရှိဗတ်အဲ့ဒါသရီမုဏိအာတိဒေဝတာကဗာဥအစအမြတ်ဖြစ်သောနတ်မင်းကြီး၃ယောက်အဲ့ဒါဟာသူတို့ရဲ့ triple gem ပဲသူတို့ရဲ့ယရဏ၃ပါးပဲဘုန်းကြီးတို့ဗုဒ္ဓဘာသာမှာဗုဒ္ဓဓမ္မသံဃယရဏ၃ပါးဆိုပြီးတော့အမြတ်ထားသူတို့ကလည်းဒီ၃ပါးကိုယရဏ၃ပါးလို့ခေါ်ကြတယ်။ဘယ်နဲ့ကြောင့်ယရဏ၃ပါးသူတို့ခေါ်တယ်လဲ။ဗြဟ္မာကိုသူတို့ကဖန်ဆင်းရှင်လို့မှတ်ပါတယ်။ဒါတော့ဘုန်းကြီးထပ်ပြီးတော့မရေးပဲနဲ့နားလည်ပါစေ။ဗြဟ္မာကိုဖန်ဆင်းသူ creator ဘုန်းကြီးတို့ပါဠိမှာကတော့အဲ့ဒီဗြဟ္မာကြီးကို ဣတ္တရဒီလိုလဲခေါ်တယ်ကတ္တာလို့လဲခေါ်တယ်နေမာတာလို့ဒီလိုလဲခေါ်ပါတယ်ဒီစလုံးလေးများတော့ဘုန်းကြီးရေးပြရစေဟုတ်မှတ်သွားမှာစလို့တရကတ္တာနေမာတာဗြဟ္မာကအမျိုးမျိုးပြောပဲပြောကြတယ်ဣတ္တရောကတ္တာနေမာတာသစ္ထောသဇိတာဝတိပိတာဗုဒ္ဓပပယာနံသစ္ထောသဇိတာဘုန်းကြီးတို့ပါဠိတော်တွေမှာကိုစလုံးနေအများကြီးရှိတယ်ဒီသုံးလုံးမှတ်တာမနေ့ကပြောပြတဲ့ religion ပုတ်ရဲ့အဓိပ္ပာယ်နဲ့စိုက်ယူဖို့ဘုန်းကြီးတို့ဒါပြောနေတာပါဣတ္တရာကတ္တာနေမာတာဣတ္တရဆိုတာဘာလဲအစိုးရတယ်ကတ္တာပြုလုပ်သူဣတ္တရကအစိုးရသူကတ္တာပြုလုပ်သူနေမာတာဖန်ဆင်းသူတဲ့တခြားစလုံးတွေရဲ့အဓိပ္ပာယ်ထားပါတော့သစ္ဒောသစိတာဝတိပိတာဗုဒ္ဓဗျာဏံဆိုတာတွေထားလိုက်ပါတော့ဣတ္တရကပါတဲ့ဆိုရကတ္တာပြုလုပ်သူနေမာတာပန်စင်းသူဗြဟ္မာကိုအိန္ဒုမြေဝန်းကလူတွေပဲလို့ယုံတယ်လေလောကကြီးကိုအစိုးရတယ်ဒီလောကကြီးကိုပြုလုပ်တယ်ဒီလောကကြီးကိုဖန်ဆင်းတယ်လို့သူတို့ဒီလိုယုံကြည်ကြပါတယ်တတ္တသင်္ခါရဩကာသလောကမှန်သမျှအစိုးရတာဗြဟ္မာလောကကြီးကိုပြုလုပ်တာဗြဟ္မာလောကကြီးကိုဖန်ဆင်းတာဗြဟ္မာပြုလုပ်အစိုးရခြင်းဆိုတဲ့အဓိပ္ပာယ်ကိုဣတ္တရာပြုလုပ်သူဆိုတဲ့အဓိပ္ပာယ်ကိုကတ္တာဖန်ဆင်းသူဆိုတဲ့အဓိပ္ပာယ်ကိုနေမာတာဒါတွေကိုဘုရားတို့ပရိသတ်အင်္ဂလိပ်စာလုံးဖလှယ်ကြည့်လိုက်ပေါ့ဣတ္တရကိုမနေ့ကပြောထားတယ်ဣတ္တရဆိုတဲ့ပုပ်ရဲ့အဓိပ္ပာယ်ကိုမနေ့ကပြောတဲ့အထဲမှာပါသွားတယ်ရှာကြီးဦးမင်းတင်မောင်ကရေးပြလိုက်ပါပြီ religion ဆိုတာဟာတဲ့ဘာလို့လဲ belief in supernatural ruling powerSupernatural ruling power. သဘာဝတရားတို့ထက်လွန်ကဲပြီးတော့ကဘာကြီးကိုအုပ်စိုးတဲ့တကူကိုယုံကြည်တာဟာ religion. သဘာဝတရားတို့ထက်လွန်ကဲပြီးတော့ကဘာကိုအုပ်စိုးတဲ့ဝါရ၊လွှမ်းမိုးတဲ့ဝါရ။အဲ့ဒီဝါရကိုမှတ်ရမယ်။ခုနကစလုံးသုံးလုံးမှာရှေ့ဆုံးကစလုံးပါတယ်လေ။ဣတ္တရ။နောက်ကဝါရထည့်လိုက်။ဣတ္တရဝါရ။ဟုတ်လားအဲ့ဒါမျိုးကိုယုံကြည်တာကို religion ခေါ်တာပဲကဘာကြီးကိုလွှမ်းမိုးအုပ်စိုးတဲ့ဆိုတဲ့တကုရှင်ကိုယုံကြည်တာမျိုးကို religion ခေါ်တာကတ္တာပြုလုပ်တယ်ကတ္တာနဲ့နေမာတာအတိပ္ပယ်မထူးလာပါဘူးပြုလုပ်သူနဲ့ဖန်ဆင်းသူကိုအတိပ္ပယ်ထပ်တူယူပြီးတော့အဲ့ဒါအင်္ဂလိပ်စလုံးဖလှယ်ကြည့်ရင်သူဟာ creator ဖြစ်လာတယ်ဒီတော့အိန္ဒုမြေဝန်းကလူတွေကဗြဟ္မာကြီးကိုပဲနဲ့ယုံတယ်လေကဘာကြီးကိုလွှမ်းမိုးအုပ်စိုးသူကဘာကြီးကိုပြုလုပ်ဖန်ဆင်းသူအဖြစ်နဲ့ယုံကြည်ကြတယ်ကဘာကြီးရဲ့အစဗြဟ္မာကဆိုတာအဲ့ဒါဟိန္ဒူလူမျိုးတွေရဲ့ဝါဒပဲအဲ့ဒါကို Brahminism လို့ဒီလိုခေါ်တာ Brahmana Wada ဗြဟ္မာကြီးကမွေးလာတဲ့လူမျိုးဟာဗြဟ္မာသန်းဆိုပြီးတော့အဲ့ဒီလူမျိုးကိုဗြဟ္မဏလူမျိုးဆိုပြီးတော့သူတို့ဒီလိုဆက်ပြီးတော့သွားကြတယ်ဗြဟ္မာကြီးကမွေးလာတဲ့လူမျိုးဗြဟ္မဏလူမျိုးဒီလိုခေါ်ကြတယ်ဒီတော့ဣတ္တရာကတ္တာနေမာတာဘုရားတို့ပရိသတ်အလုံးနာလေကြပါပြီ။ဗြဟ္မာကကဘာကြီးကိုမလုပ်လဲဆိုရတယ်။တီထောင်ဖန်ဆင်းတယ်။က ကဘာကြီးကိုစတင်တီထောင်ဖန်ဆင်းတာဘယ်သူလဲပြမဖန်ဆင်းတဲ့ပုဂ္ဂိုလ်ကဖန်ဆင်းပြီးတော့အဲ့ဒီကဘာကြီးဘယ်သူစောင့်ရှောက်မလဲတဲ့စောင့်ရှောက်တဲ့ပုဂ္ဂိုလ်လို့သေးတယ် creator ကိုရပြီ maintain လာလို့သေးတယ်စောင့်ရှောက်မဲ့ပုဂ္ဂိုလ်လို့သေးတယ်ဆိုတော့သူတို့ရှာကြတယ်ရှာကြတယ်အဲ့ဒီမှာဘုရုသွားတွေ့တယ်လဲဆိုတော့ Vishnu ခေါ်တဲ့နာမည်ကြီးသွားတွေ့တယ် Vishnu နတ်ကြီးကကဘာကြီးကိုစောင့်ရှောက်တယ်တဲ့မြန်မာကြီးတာဝန်ပေးလို့မြန်မာကြီးကမင်းငါပန်းစင်းပြီးပြီမင်းစောင့်ရှောက်ပြီးတော့ဆိုတော့ဘိရှ်နုကကဘာကြီးကိုစောင့်ရှောက်တာတယ်သူကမင်းတင်းတာအာတခါပြင်းကဘာလူသားတွေမြန်မာကြီးရဲ့ကျင့်စဉ်တွေကိုမကျင့်ကြတော့ဘူးမြန်မာကြီးကိုမယုံကြည်ကြတော့ဘူးကဘာပန်းစင်းတဲ့မြန်မာကိုမယုံကြည်ကြတော့ဘူးမလေးစားကြတော့ဘူးကဘာဖန်ဆင်းတဲ့မြန်မာဖန်ဆင်းရှင်ခရီးတန်းကိုမယုံတော့ဘူးဆိုတဲ့တနေ့ကျကဘာကြီးပဲအခြေအနေဆိုင်တယ်ပျက်စီးမဲ့အခြေအနေရောက်တယ်အဲ့တော့အလိုလိုပြက်မလားဆိုတော့မဟုတ်ဘူးတဲ့ဖြစ်တဲ့ပုံကိုတယောက်ရှာအောင်မယ်ဖြစ်တဲ့ပုံကအောက်ဆုံးကနံပါတ်3ရှိပါဆန်သူကအဖြစ်သမား destroyer သူကဖြစ်သူဒီတော့ပြက်မှာရောက်တော့ရှိဝကိုးကွယ်ရသင်္သင်ဆောင်လျှောက်ဖို့လိုအပ်တဲ့အတွက်ကြောင့်ရှင်ဝအဲဗိရှင်ကိုကိုးကွယ်ရ။ဖန်ဆင်းဖို့ရန်အတွက်ကြတော့မြန်မာကိုကိုးကွယ်ရ။ဟုတ်တာမဟုတ်တာအကောင်းဆုံးဘုန်းကြီးတို့ဘာမှဝေဖန်အခြင်းမပြုပါဘူး။တဘာဝအတိုင်းသူတို့ရဲ့အဆိုတိုင်းဘုန်းကြီးတို့တင်ပြနေတာပါ။ဟိန္ဒူဝါဒရဲ့မူရင်းသဘောဟာအဲ့ဒါပဲ။ဘေကစားတယ်လေအိန္ဒုမြေခွန်းကစားတယ်အိန္ဒုမြေဝန်းကအိန္ဒုလူမျိုးလို့ဆိုရမှာဟာတလုံးရှိကအဘိုးထဲလို့ဟိန္ဒုလူမျိုးသူတို့တီထောင်တဲ့ဝါရကိုဟိန္ဒုဝါရဘာလဲမေးရင်ဖန်ဆင်းသူကိုမြေမာထားတယ်စောင့်ရှောက်သူကိုဗိရှင်လို့ထားတယ်ဖြစ်စည်းတဲ့ကဘာဖြစ်တဲ့ပုဂ္ဂိုလ်ကိုတော့ရှိဝထားလိုက်တယ်ဒီပုဂ္ဂိုလ်ကြီး၃ယောက်ကိုဘယ်လိုမှမကိုးကွယ်လို့တော့မဖြစ်ဘူးတဲ့အဲ့ဒါယရနာ၃ပါးဆိုပြီးတော့သူတို့ကိုးကွယ်ကြတာဒါကိုသရီမူနီအာဒီဒေဝတာအင်းဒီဝါရဒီလိုလာတယ်အဲ့ဒါဘသူစခဲ့တယ်လဲစားတဲ့လူရှာမရဘူးဒီဝါရဒီတိုင်းရှိနေတာကတော့အထင်ရှားပဲဘယ်တက္ကရိကစခဲ့တယ်လဲတက္ကရိရှာလို့မရဘူးဒီဝါရဒီကနေ့ရှိတာတော့အမှန်ပါပဲအဲ့ဒီဝါဒရဲ့နောက်မှာဘုန်းကြီးတို့အမြတ်ဗုဒ္ဓရဲ့ဝါဒပေါ်လာပါတယ်နောက်ပိုင်းပေါ်တဲ့ဝါဒတွေအပါကလေးထားခုအစောဆုံးပြည့်တဲ့ဟိန္ဒူဝါဒရဲ့သဘောကိုဘုန်းကြီးတို့ပြိသရကြပြီနော်နားလည်ကြပါပြီဒါတဲ့တိုးချက်စရာမလိုဘဲနဲ့နားလည်ကြပါပြီအဲ့ဒီရှင်နန်းကဒီမြမဗိရှင်ကိုရှိဝမပေါ်ခင်ကပါရီကိုးွယ်ခဲ့တယ်လို့ဆိုပြီးတော့ဘုန်းကြီးတော်ပရိသတ်စဉ်းစားရင်စဉ်းစား권ရှိတယ်နော်စဉ်းစားမယ်ဆိုရင်စဉ်းစား권ရှိပါတယ်စဉ်းစား권ရှိတော့မနေ့ကဘုန်းကြီးတို့ပြောထားတယ်ဘဟံဝေတရဏံယန္တိပပတ္တာနိဝနာနိသာအာရမဒုက္ခစေတယာနိမနုဿာဗယတိစိတာအဂိတတသုတ်တံမှာမြတ်ဗုဒ္ဓကအဂိတတပရောဟိတ်ကြီးအားမိန့်တော်မူသည့်စကားဖြစ်ပါဘဟံဝေတရဏံယန္တိပပတ္တနိဝနာနိသာအာရမဒုက္ခစေတယာနိမနုဿာဗယတိစိတာဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံကြရကုန်သောတတဝါများစွာတို့သည်ကိုကွယ်ရာအမျိုးမျိုးရှာကြတယ်ဓမ္မနေကပြောတဲ့စကားနဲ့ထပ်တယ်ဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရသောတတဝါတို့သည်ဘာပါလဲကိုကွယ်ရာအမျိုးမျိုးကိုရှာကြတယ်ပါရီကိုကွယ်တယ်လေတောတောင်သစ်ပင်နေလနက်ခဥယင်ပြီးတော့စေတီစေတီအကြောင်းမလေးကရှင်းပြပြီးပြီနော်စေတီအကြောင်းရှင်းပြပြီးပါပြီ ဗုဒ္ဓမပေါ်ခင်ကဇီရီဆိုတာဘာတွေပါလဲနတ်ကွန်းတွေနတ်ကွန်းကိုနတ်ကွန်းအတိုင်းကိုးကွယ်ခြင်းအသိဉာဏ်ရှိကြတဲ့လူသားတွေလက်ခံခြင်းမှလက်ခံလိုက်မယ်အဲ့ဒီတော့နတ်ကွန်းကိုဘယ်လိုလုပ်ရဇီရီလို့သမုတ်ပြီးတော့ကိုးကွယ်ကြစို့ဒါဘာသာရေးနည်းနည်းရှင်းချက်လာတဲ့အပိုင်းသီပင်ကြီးဒီတိုင်းရှိခိုးနေတော့ဉာဏ်ကြီးကြတဲ့လူကသိရှင်မခိုးခြင်းဘူး